Welcome to the Voice of America in Burmese.
မြန်မာနေနေကမှာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ6ရက်ဗဒူးနေ့ညနေခင်း VOA စီစဉ်နေကိုမြန်ကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီတန်းစမှာဒီညနေကင်းအတွက်စီစဉ်ဒီကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်သမလထရန့်ဒီကနေ့ကြီးညာဖို့စီစဉ်ထားပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကိုလောက်ကျန်တက်ခိုက်ဖို့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့လူငယ်နှုတ်ကိုဒီကနေ့လန်ဒန်မှာရုံးထုတ်ဖို့စီစဉ်ထားပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ရေးကုလသမဂ္ဂလူ့ခွင့်ကောင်စီကဆုံးဖြတ်ချက်ချလိုက်တာချင်းနေကိုပုံမှန်ရှုပ်ထွေးရောက်တဲ့ကြောင့်တရုတ်ကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှတော့တာရှင်တွေနားဆင်ကြရမယ်တဲ့မှာ
ပထမအချက်ပေါ့ဗျာပြန်လာမဲ့သူတွေအတွက်လုံခြုံရေးစိတ်ချမှုတို့လူ့အခွင့်အာဏာခင်ရရှိဖို့ဆိုပြီးတော့ဟိုတောင်းဆိုတာရှိတာဟုတ်ဆိုတော့ဒီကဟာနဲ့လူ့ဘက်ကကြည့်မယ်ဆိုရင်သဘာဝကျတဲ့စိတ်ပူတော့ပါဗျာ
မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်လည်ပို့ဆောင်နေရချထားရတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးလေးလာသူဦးအောင်တင်ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါအပြင်မြန်မာနိုင်ငံကဘိန်းဆိုင်ပြိုရေးတိတိတသာကြဆင်းလာတဲ့အကြောင်းအပြင်ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့အကြောင်းဝေဖန်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှဒီတစ်ပတ်အတွင်းမှာမဲခွဲဆုံးဖြတ်ဖို့ရှိတဲ့အကြောင်းစာရွက်ကိုဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လင်းဦးနဲ့မတ်တငီထိုက်တို့ကကြီးညာပေးပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကိုလောက်ကျန်တက်ခဲ့ဖို့ဆွဆွဲချက်နဲ့ဖမ်းဆီးအရေးယူထားတဲ့လူငယ်နှုတ်ကိုဒီကနေ့လန်ဒန်တရားရုံးမှာရုံးထုတ်ဖို့စီစဉ်ထားပါတယ်ဗြိတိန်အာဏာပိုင်ကတော့လူငယ်နှုတ်ဟာဝန်ကြီးချုပ်ရုံးရှိရာဒေါင်းနန်လန်ကလွန်ကျော်ရေးဂိတ်တကားတွေကိုဘုံခွဲတက်ခဲ့ပြီးတဲ့နောက်ရုံးထဲကိုတင်းဝင်အောင်စီနေပြီးဝန်ကြီးချုပ်ကိုဓာတ်နဲ့တက်ခဲ့ဖို့ကြံစီခဲ့ကြောင်းဆွဆွဲခံထားရပါတယ်နှုတ်စလုံးကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲလန်ဒန်နဲ့ဘာမင်ဂမ်မြို့တွေကအကြမ်းဖက်မှုတံပြန်တက်ပြည့်တပ်ဖွဲ့ဝင်တွေရဲ့စီးနင်းရှာဖွေမှုတွေအတွင်ဖမ်းဆီးခဲ့တာပါ။ပရိရှတ်ထောက်လှမ်းရေးဖွဲ့ MI5 ကြီးကအန်ဒရူးပါကာကအကြမ်းဖက်ဝါရီရဲ့ချင်းချောက်မှုအန်ဒီယန်နဲ့ပတ်သက်လို့အစိုးရအဖွဲ့ကိုတင်ပြခဲ့တယ်လို့ဒီနေ့အတွင်းအကြမ်းဖက်တက်ခဲ့မဲ့အစီအစဉ်၉ခုကိုဖော်ထုတ်နိုင်ခဲ့ကြောင်းဝန်ကြီးဖွဲ့ကိုပြောဆိုခဲ့ပြီးတိုက်မိချခဲ့မှာပဲဝန်ကြီးချုပ်ကိုအကြမ်းဖက်တက်ခဲ့ဖို့ကြံစီမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။ဖမ်းဆီးခံရသူ၂ဦးနဲ့အသက်20အရွယ်ရှိနာမန်ဇကီးယားရမန်ဆိုသူကတော့အကြမ်းဖက်လို့ရကျူးလွန်မှုပြင်ဆင်မှုတွေနဲ့အရေးယူခဲ့တာပါ။နိုဝင်ဘာ28ရက်နေ့ကလန်ဒန်မြို့မှာသူ့ကိုဖမ်းဆီးမိချိန်မှာတော့ပောက်ခွဲပစ္စည်းနှစ်ခုလက်ဝယ်မှာတွေ့ရှိခဲ့ကြောင်းဆွဆွဲထားပေမဲ့ပောက်ခွဲပစ္စည်းတွေကတော့ပောက်ခွဲနိုင်တဲ့အခြေအနေမှာမရှိခဲ့ပါဘူး။သူ့ကိုဖမ်းဆီးပြီးတနင်္လာနေ့ကြံမှာပဲသူနဲ့အတူပူးပေါင်းကြံစီသူတို့အဖြစ်တန်တရားရှိတဲ့အသက်22နှစ်အရွယ်မိုဟာမက်အကစ်အာမန်ဆိုသူကိုဗမာမြို့ကအိမ်တလုံးမှာစီးနှင်းရှာဖွေဖမ်းဆီးမိခဲ့တာပါ။သူကတော့အရင်တုန်းကလည်းလီဗျားနိုင်ငံမှာရှိတဲ့ IS စစ်သွေးကြွတွေနဲ့ပူးပေါင်းမှုနိုင်ငံကုလက်မှတ်အတူရအောင်ကြိုးပမ်းမှုနဲ့ဆွဆွဲခံခဲ့ရဘူးသူတို့ဖြစ်ပါတယ်
။ Israel နိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလမ်ကို American ဘက်ကအတိမတ်ပြုပြီးလက်ရှိ Tel Aviv မှာထားရှိတဲ့ American တန်ယုံကိုပါရွှေ့ပြောင်းမယ်ဆိုတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကြီးညာဖို့အစီအစဉ်ရှိပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အရက်ကဘာမှာဒေါ်သဘုံပောက်ကွဲစေမယ့်အနေအထားရှိနေပါတယ်။သမ္မတထရန့်ဘက်ကတော့တမိုင်းကြောင့်အရာနောက်မျက်မှောက်ခေရဲ့လက်တွေအရှိတရားကိုအတိအမှတ်ပြုတဲ့အနေအထားသာဖြစ်တယ်လို့တော့အမေရိကန်သမ္မတအင်ဖြူရောကပြောဆိုထားပါတယ်။အပြင်ထံရိုက်ခတ်လာနိုင်ခြေရှိနေတာကိုပြည်ရော့တက်တာစီရေးအတွက်အမေရိကန်သမ္မတထရန့်ကအရှိအလေပိုင်းဒေတာကခေါင်းဆောင်တွေကိုမနေ့အင်ကာနေ့ကတယ်လီဖုန်းနဲ့ဆက်ပြီးသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အကျဉ်းယုံဆွေးနွေးခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ပါလက်စတိုင်းခေါင်းဆောင် Mahmoud Abbas ဂျော်ဒန်ဘုရင် Abdullah အီဂျစ်သမ္မတ Adel Fattah El-Sisi နောက် Saudi ဘုရင် Salman bin Abdul Aziz El-Sattu နဲ့ဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ခေါင်းဆောင်တွေကဂျေရုဆလမ်အရေးနဲ့ပတ်သက်ပြီးဆုံးဖြတ်နိုင်ခြင်းအလားအလာတွေကိုလည်းဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောဆိုပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။သမ္မတထရန့်ဘက်ကတော့ Israel Palestine ငြိမ်းချမ်းရေးဆွေးနွေးပွဲတွေရှစ်ဆက်သွားနိုင်ရေးအခိုင်အမာပိုက်ဖြတ်ထားကြောင်းနဲ့ဒီဆွေးနွေးပွဲတွေကိုပံ့ပိုးပေးဖို့အရေးကြီးတဲ့အကြောင်းတွေကိုထပ်လောင်းပြောကြားခဲ့တယ်လို့အင်ဖြူရောကပြောဆိုပါတယ်ရှင်။
view american than rfe လွတ်လပ်တဲ့ဥရောပသံနဲ့ radio liberty ကသတင်းသမားတွေကိုရုရှားနိုင်ငံကပိတ်ပင်တားမြစ်မဲ့ဥပဒေတရက်ကိုရုရှားအောက်လွှတ်တော်ကဒီကနေ့ပဲမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ် အမေရိကန်ဆိုရကငွေကြေးထောက်ပံ့ထားတဲ့သတင်းမီဒီယာကိုကိုအစိုးရအတွက်လှုပ်လှုပ်ပေးနေတဲ့ဖွဲ့စည်းရေးဖြစ်ရုရှားတရားရေးဝန်ကြီးဌာနကသတ်မှတ်လိုက်ပြီးနောက်တစ်နေ့မှာပဲရုရှားဒူးမာလွှတ်တော်ကဆုံးဖြတ်လိုက်တာပါ။မနေ့တုန်းကတရားရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်အရအမေရိကန်မီဒီယာအနေနဲ့အစိုးရကထောက်ပံ့ပေးထားတဲ့အစိုးရမဟုတ်တဲ့ဖွဲ့စည်း NGO တွေအတွက်ပြဋ္ဌာန်းထားတဲ့2012ခုနှစ်ဥပဒေကိုလိုက်နာကြရမှာဖြစ်ပါတယ်။ပရမီယာအနေနဲ့ရုရှားနိုင်ငံအတွက်ပုံနှိပ်ဖြန့်ချိမှုတွေနဲ့ထောက်လွှင့်ချက်တွေမှာအစိုးရတရက်အတွက်အလွတ်လုပ်ပေးနေတဲ့ဖွဲ့စည်းတွေဖြစ်နေသတ်မှတ်ခံထားရကြောင်းလည်းဖော်ပြကြရမှာပါ။ငွေကြေးထောက်ပံ့ရရှိမှုရည်ရွယ်ချက်ငွေကြေးကိုဘယ်လိုပုံစံနဲ့သုံးစွဲနေတယ်လဲမန်နေဂျာတွေကဘယ်သူတွေလဲဆိုတာတွေကိုလည်းပုံမှန်အစီရင်ခံတင်ပြကြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရက်ကတော့ရုရှားရဲ့လုပ်ရမှာယုံကြောင်းမနေ့တုန်းကပဲပြောဆိုလိုက်တယ်လို့သတ်မှတ်ချက်အစ်တစ်ချောင်းအမေရိကန်သတင်းသမားတွေပေါ်ဖိနှိပ်မှုတွေထွက်ပေါ်လာမှာစိုးရိမ်နေကြောင်းပြောဆိုခဲ့တာပါရုရှားဆိုရရဲ့ငွေကြေးထောက်ပံ့ရရှိထားတဲ့ရုရှားတူရီသတင်းဌာနရဲ့လက်အောက်ခံအမေရိကန်ပြည်တော်စုခြေဆိုင်သတင်းဌာနတစ်ခုကိုပြည်ပနိုင်ငံအတွက်အလွတ်လုပ်ပေးနေတဲ့ဖွဲ့စည်းပြီးမှတ်ပုံတင်မှုအမေရိကန်ကပြီးခဲ့တဲ့လတဲ့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာပဲရုရှားဘက်ကလက်ထုတ်ပြန်ဆောင်ရွက်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံပျုံချန်းမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာရုရှားနိုင်ငံအနေနဲ့ပါဝင်ရှင်ပြိုင်ခွင့်ကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတားမြစ်လိုက်တဲ့အပေါ်တုံ့ပြန်ကင်တွယ်ဖို့အတွက်အရင်ဆုံးဒီဆုံးဖြတ်ချက်ကိုအသေးအချာသုံးသပ်ရအောင်မှာဖြစ်တယ်လို့ရုရှားကပြောဆိုလိုက်ပါတယ်။အခုအချိန်မှာတော့ရုရှားအကစားသမားတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးဖို့ကိုပဲအဓိကဦးစားပေးထားတဲ့အကြောင်းရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ကသတင်းထောက်တွေကိုဒီကနေ့ပြောပါတယ်။ရုရှားအကစားသမားတွေအနေနဲ့ရုရှားနိုင်ငံကအိုလံပစ်အကစားသမားတွေအဖြစ်ပါဝင်ရှင်ပြိုင်နိုင်တယ်လို့ IOC ကမနေ့အင်္ဂါနေ့ကဆုံးဖြတ်ခဲ့တာပါရုရှားနိုင်ငံဆိုချီမှာ2014ခုနှစ်ကကျင်းပခဲ့တဲ့အိုလံပစ်အကစားပွဲတော်အတွင်းရုရှားအကစားသမားတွေကိုတားမြစ်ဆေးသုံးရေးအစိုးရကကမကဋ္ဌလုပ်ခဲ့တဲ့အပေါ်ပြစ်ဒဏ်ခတ်အရေးယူမှုကို IOC ကအချိန်ယူဆုံးဖြတ်ခဲ့တာပါတောင်ကိုရီးယားနိုင်ငံကတောင်တန်းတွေနဲ့ကမ်းရိုးတန်းတွေမှာနှင်းလျှောစီးပြိုင်ပွဲတွေစကိတ်စီးပြိုင်ပွဲတွေကျင်းပဖို့နှစ်လလောက်အလိုမှာနိုင်ငံတကာအိုလံပစ်ကော်မတီရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။2018ခုနှစ်မှာရုရှားနိုင်ငံအနေနဲ့နိုင်ငံကိုကိုးစားပြုဝင်ရောက်ရှင်ပြိုင်ခွင့်ကိုတားမြစ်လိုက်တဲ့အပြင်ရုရှားအိုလံပစ်ကော်မတီကိုလည်း$15,000ဒဏ်ရိုက်လိုက်ပါတယ်။နောက်ကော်မတီရဲ့ဥက္ကဋ္ဌအလက်ဇန်ဒါဇူကော့ကိုလည်း IOC အဖွဲ့ဝင်အဖြစ်ကနေရက်ဆိုင်လိုက်ပါတယ်ရှင်။
ဒီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်မြန်မာဘာသာစီစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်တည်းရဲ့ချမှတ်လိုက်တာဟာအခြေအနေကိုပုံမှန်ရှုပ်ထွေးအောင်လိုအပ်ရောက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်
။人权理事会特别会议通过有关决议，无助于缓和局势、解决问题。
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာအခြေအနေကိုကုစားရမှာပဲဖြစ်ဖြစ်ပြဿနာကိုဖြေရှင်းရမှာပဲဖြစ်ဖြစ်အထောက်အကူမဖြစ်စေတဲ့အပြင်အခြေအနေကိုပုံမှန်ရှုပ်ထွေးစေပြီးဒုက္ခသည်တွေပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်အပေါ်မှာလည်းအနောက်လက္ခဏာဆောင်တဲ့ရိုက်ခတ်မှုတွေသာရှိလာနိုင်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပေကျင်းမြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မနေ့တုန်းကဆုံးဖြတ်ချက်ထဲမှာတော့ရခိုင်ပြည်နယ်တွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေကိုပေါ်ထုတ်နိုင်အောင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့အပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းလဲရေးဖန်တီးဖို့တောင်းဆိုချက်တွေလည်းထည့်သွင်းထားပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကပရိပခတ်တွေရောက်ရိုဟင်ဂျာဒုက္ခသည်တိုင်းနဲ့ချီထွက်ပြေးရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ကပူးတွဲဆိုပြခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အဖွဲ့ဝင်58နိုင်ငံရှိတဲ့လူ့ခွင့်ရေးကောင်စီမှထောက်ခံမဲ့33မဲ၊ကန့်ကွက်မဲ့3မဲနဲ့9နိုင်ငံကမဲမဲပေးပဲနေခဲ့ကြတာပါ။ဆုံးဖြတ်ချက်ချရေးကန့်ကွက်ခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြစ်ရှင်းတာကသာအကျိုးရှိနိုင်ကြောင်းပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့အဆိုပြုချက်ကိုလည်းသက်ဆိုင်ရာနိုင်ငံစုံကလက်ခံထားတဲ့အကြောင်းမနေ့တုန်းကဆုံးဖြတ်ချက်မချခင်လူ့ခွင့်ရေးကောင်စီကိုပြောဆိုခဲ့ပါတယ်။မြန်မာဆိုရရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်တန်မတ်ကြီးဦးထင်လင်းကလည်းလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာပြဿနာကိုမိထုတ်ပေးရတာရောက်နေတဲ့အကြောင်းပြောဆိုကန့်ကွက်ခဲ့တာပါလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇီယက်ရက်ဟူစိန်ကတော့ရခိုင်ပြည်နယ်ကပရိပခတ်တွေအတွင်းလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးတိဖြစ်ကောင်းဖြစ်နိုင်တဲ့အကြောင်းမနေ့တုန်းကဆုံးဖြတ်ချက်ချဖို့ထောက်ခံရမှာထည့်သွင်းပြောဆိုထားပါတယ်
အ American နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစည်ရေးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းအဖြစ် American B1B ဘုံးကျဲလေယာဉ်တစ်စင်းဒီကနေ့ဗုဒ္ဓနေ့မှာတောင်ကိုရီးယားနိုင်ငံပေါ်ကပြန်တန်းခဲ့ပါတယ်။ American ကိုထိအောင်ဖြစ်နိုင်တဲ့တိုက်ချင်းပြက်ပဲထင်းတက်ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားဘက်ကဆန့်သက်ပစ်လုခဲ့ပြီးသတင်းတပတ်အတွင်းမှာပူးတွဲစည်ရေးလေ့ကျင့်မှုလုပ်ခဲ့တာပါ။တောင်ကိုရီးယားပူးတွဲစစ်ဦးစီးအဖွဲ့ကပြောဆိုထားတဲ့စည်ရေးပစ်မှတ်တွေကိုပုံစံတူပြုတိုက်ခိုက်လေ့ကျင့်တဲ့အနေနဲ့ဘုံးကျဲလေယာဉ်ကရေဒါမှာဖမ်းယူဖို့ခက်တဲ့နည်းပညာသုံးတိစောက်ထားတဲ့ F-22 နဲ့ F-35 တိုက်လေယာဉ်တွေခြံရံပြန်တန်းခဲ့တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်မဲ့စန္ဒာနဲ့စွမ်းရည်ကိုအခုမဟာမိတ်နှစ်နိုင်ငံရဲ့ပူးတဲ့စည်ရေးလေ့ကျင့်မှုနဲ့ပြသလိုက်တာလို့လည်းတောင်ကိုရီးယားစစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်မြောက်ကိုရီးယားနဲ့တင်းမာမှုတိုးလာချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့က Vigilant Ace လို့ခေါ်တဲ့ငါးရက်ကြာပူးတဲ့စည်ရေးလေ့ကျင့်မှုကိုတနင်္လာနေ့တုန်းကစတင်ခဲ့တာဖြစ်ပါတယ
်။ပိုင်ဆိုင်မှုတွေညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်လေပိုင်နက်ကိုထိ ंछ ုံနိုင်မှုတရုတ်နိုင်ငံရဲ့ကြိုးပမ်းမှုစီစဉ်တဲ့ကြောင်းသဘောထားကွဲပြားမှုတွေကိုတန်တမာရေးရာညှိနှိုင်းမှုပြီးခဲ့တဲ့သတင်းပတ်သက်သဘောတူထားတဲ့နိုင်ငံတွေကြားစိုးရိမ်မှုကင်းမှုတွေထွက်ပေါ်လာပါတယ်။တရုတ်စစ်တပ်ကပြည်တွင်းပြည်G11B ကြက်တက်လေရင်တွေကိုပရကက်ကျွန်းစုတွေကလည်းကဝူရီကျွန်းပေါ်မှာချထားတဲ့အကြောင်းတရုတ်စိုးရိမ် CCTV ရုပ်မြင်သံကြားနဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့သတင်းဌာနတို့ကပါပြီးခဲ့တဲ့သတင်းပတ်ထည်ဖော်ပြခဲ့တာပါကျွန်းပေါ်မှာတိုက်လေရင်တွေချထားတဲ့အစီအစဉ်ကြောင့်တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့ထိ ंछ ုံမှုတွေမှာတိုးတက်လာနိုင်တဲ့အကြောင်းလဲတရုတ်စစ်ပဆိုင်ရဲ့ကျွမ်းကျင်သူတူကိုကူကပ်ပြီးသတင်းကဖော်ပြခဲ့ပါတယ်ပြပကလေရင်တွေကိုကြားပြတ်ထောက်လန်းနိုင်လောက်မှာဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ
Pepsi Company နဲ့ Nest Company တို့ကိုကုန်ပစ္စည်းပေးသွင်းနေတဲ့အင်ဒိုနီးရှားစီအုံးစိုက်ပျိုးရေးလုပ်ငန်းကအလုတ္တမအများပြားဟာအလုတ္တမအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်လို့ Reforestation Network ရဲ့အစိုးရခန်းစားတင်မှပြောဆိုလိုက်ပါတယ်။အနေဆုံးလောက်ခလာစာနှုံအောင်ရှော့ပေးတာကလေးအလုတ္တမခိုင်းစေမှုပိုးသက်ဆေးတွေထိတွေ့ကင်တွေ့ရတာနောက်အလုတ္တမအဖွဲဖွဲမှုကိုတားမြစ်တာတွေလည်းပါဝင်တယ်လို့Arinet N ရဲ့အစီအခံစာတက်ကဖော်ပြလိုက်တာဖြစ်ပါတယ် Direct from Washington The
Voice of America The VOA ကောလင်ဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုရဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံဘိန်းဆိုင်ပြိုထုံးလုံးမှုဟာ2019ခုနှစ်မှာတိတိတသားကျဆင်းလာခဲ့ကြောင်းပြီးခဲ့တဲ့2015ခုနှစ်နဲ့နှိုင်းယှဉ်ရင်ဘိန်းဆိုင်အေက3000ကျော်ကျော်ကျဆင်းခဲ့ကြောင်းကုလသမဂ္ဂမူရစေဝါနဲ့မှုကင်းဆိုင်ရာယုံ UNODC ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဒီလိုဘိန်းဆိုင်ပြိုတာတွေကျဆင်းလာတဲ့တချိန်တည်းမှာပဲဘိန်းဆိုင်ပြိုရာဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါရယ်ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့မြန်မာနိုင်ငံကဘိန်းတိကစိုက်ပျိုးတဲ့ဒေသတွေမှာအခုနှစ်ပိုင်းတွေအတွင်းမှာဘိန်းစိုက်ပျိုးမှုကျဆင်းခဲ့ပြီးရှမ်းပြည်နယ်ဘက်တွေမှာအထူးသဖြင့်ကျဆင်းသွားတယ်လို့ကုလသမဂ္ဂမူရစေဝါနဲ့မှုကင်းဆိုင်ရာယုံ UNODC နဲ့မြန်မာအစိုးရတို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဘိန်းဆိုင်ပြိုမှုထုတ်လုပ်မှုစစ်တမ်းကို UNODC နဲ့မြန်မာအစိုးရတို့ဟာ2000ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးဒီနှစ်ကျဆင်းမှုပမာဏဟာ2015ခုနှစ်နဲ့နှိုင်းစာရင်25ရာခိုင်နှုန်းအထိကျဆင်းခဲ့ကြောင်းအရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂမူရစေဝါနဲ့မှုကင်းဆိုင်ရာယုံကဌာနကိုယ်စားလှယ် Jeremy Douglas ကအခုလိုပြောပါတယ
် That the cultivation of opium here in the country is now at
အခုဆိုရင်ဘိန်းဆိုင်ပြိုမှုဟာ 41,000 ဟက်တာရှိပြီးတော့ဒါဟာအရင်ကရှိနေတဲ့ 95,000 ဟက်တာကနေတိတိတသားကျဆင်းလာတာဖြစ်ပါတယ်။ဒီကိန်းဂဏန်းအရဆိုရင်ဘိန်းဆိုင်ပြိုမှုဟာ25ရာခိုင်နှုန်းကျဆင်းလာတာဖြစ်ပါတယ်
။ကျဆင်းသွားတဲ့ဘိန်းဆိုင်ပြိုမှု area ကိုအေကနဲ့တွက်ချက်ကြည့်ရင် 3,000 ကျော်ကျော်လောက်ရှိတာဖြစ်ပြီးဘိန်းထုတ်လုပ်မှုအရ2019ခုနှစ်မှာတန်ချိန်950ထွက်ရှိပြီး2015ခုနှစ်နဲ့နှိုင်းစာရင်တန်ချိန်100လောက်ကျဆင်းသွားကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။နေပြည်တော်မှာဒီဇင်ဘာလ6ရက်နေ့ဒီကနေ့ပြုလုပ်တဲ့2019ခုနှစ်အတွက်မြန်မာနိုင်ငံဘိန်းဆိုင်ပြိုမှုဆိုင်ရာစစ်တမ်းထုတ်ပြန်ပွဲမှာပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းဘိန်းဆိုင်ပြိုမှုကျဆင်းတာနဲ့ပတ်သက်လို့အခုလိုမိန့်ခွန်းထဲမှာထည့်သွင်းပြောကြားပါတယ်။
မြန်မာနိုင်ငံအနေနဲ့2006ခုနှစ်မှာပိန်းဆိုင်ပြုမှုအနေဆုံးကိုရရှိပြီးပေမဲ့ယင်းနှစ်မြောက်နောက်ပိုင်း2013ခုနှစ်ထိပြန်လည်မြင့်တက်လာခဲ့ရမှာ2014မှာပြန်လည်ကျဆင်းသွားပြီးဥတည်လာခဲ့ပါတယ်ဒီနှစ်မှာတော့သီးသီးသာသာပြန်လည်ကျဆင်းလာခဲ့ကြောင်းတွေ့ရပါတယ်
မြန်မ မြန်မာနိုင်ငံဘိန်းဆိုင်ပြုံးမှုစစ်တမ်းကိုဂျိုဒူဓာတ်ပုံတွေကရယူတဲ့ဤစနစ်နဲ့ကွင်းစင်းစစ်ဆေးတဲ့ဤစနစ်နှစ်မျိုးနဲ့ကောက်ခံတာဖြစ်ပါတယ်မြန်မာနိုင်ငံမှာအဓိကဘိန်းဆိုင်ပြိုးတဲ့ဒေသတွေကတော့ရှမ်းပြည်နယ်ဖြစ်ပြီးကချင်နဲ့ချင်းပြည်နယ်တွေမှာလည်းစိုက်ပျိုးတာတွေရှိကြောင်းစစ်တမ်းမှာဖော်ပြပါတယ်ဒီစစ်တမ်းအရကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်တွေမှာတော့ဘိန်းဆိုင်ပြိုးတာဟာတိတိတတ်တာရော့ကြတာမျိုးမရှိတာနဲ့ပတ်သက်ပြီး Jeremy Douglas ကအခုလိုတုံ့တက်ပါတယ်
The two places where we do not see the decline are the same places where we see the
decline. ဘိန်းဆိုင်ပြုံးမှုမကျဆင်းတဲ့ဒေသနှစ်ခုကိုလေ့လာကြည့်တဲ့အခါဒီဒေသတွေဟာလက်နက်ကင်ပြိပခဖြစ်ပွားတဲ့ဒေသတွေဖြစ်နေပါတယ်။ဒီလက်နက်ကင်ပြိပခဟာမွေးစေဝါနဲ့ငင်းချမ်းရီတို့ဆက်နွယ်နေတာလည်းတွေ့ရပါတယ်
။ဘိန်းဆိုင်ပြုံးမှုကျဆင်းတာဟာဒေသရင်းဘိန်းစိမ်းနဲ့ဘိန်းပြူစေးကျဆင်းတာအပြင်မက်တာမက်ဖက်တမင်းခေါ်စိတ်ကြွဆေးကိုအစားထိုးသုံးစွဲလာတာနဲ့လည်းဆက်ဆက်နိုင်ကြောင်းအစီရင်ခံစာမှာဖော်ပြပါတယ်။ဘိန်းဆိုင်ပြိုးတာရော့ကျစေဖို့အတွက်ဘိန်းဆိုင်ပြိုးတာဒေသတွေမှာအစားထိုးဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းလည်းပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုထားပါတယ
်ဘိန်းဆိုင်ပြိုးတာဒေသများမှာပြပောက်ဆုံးဖွံ့ဖြိုးမှုပေါင်းဝင်တဲ့ကြီးတဲ့ဖွံ့ဖြိုးရေးကိုဦးစားပေးလုပ်ဆောင်နေရှိသလိုအစားထိုးဖွံ့ဖြိုးမှုလုပ်ငန်းများမှာလည်းတောင်သူများကိုအမှန်တကယ်အကျိုးဖြတ်သွင်းစေမယ့်တင့်လျော်တဲ့အစားထိုးသီးနှံမွေးမြူရေးဈေးကွက်ရရှိနေတဲ့အခြားဝန်ငွေရလုပ်ငန်းများပေါ်တော့ဘေးကျင်းတို့ကိုလည်းဆက်လက်အကောင့်ထဲပို့ဆောင်ကြမှာဖြစ်ပါလေ
မြန်မာနိုင်ငံမှာအရင်ကဘိန်းစားထိုးသီးနှံစိုက်ပျိုးမှုစီမံကိန်းတွေဆောင်ရွက်ခဲ့ပေမဲ့ထွက်လာတဲ့သီးနှံတွေအတွက်ဈေးကွက်အခက်အခဲနဲ့အစားထိုးသီးနှံစိုက်တဲ့တောင်သူတွေအတွက်ရေရှည်ပံ့ပိုးမှုအပိုင်းမှာအခက်အခဲတွေရှိခဲ့ပါတယ်အခုတော့ရှမ်းပြည်နယ်အတွင်းမှာဘိန်းစားထိုးသီးနှံအဖြစ်ကော်ဖီစိုက်ပျိုးဖို့စီစဉ်ထားပြီးထွက်ရှိလာတဲ့ကော်ဖီဈေးတွေအတွက်ဈေးကွက်ရရှိရေးအတွက်ပါဆောင်ရွက်ပေးနေပါတယ်မြန်မာနိုင်ငံမှာမွေးရစေဝါတိုက်ဖြတ်ရေးအတွက်1996ခုနှစ်ကစတင်ပြီး15နှစ်စီမံကိန်းချမှတ်ဆောင်ရွက်ခဲ့ရမှာ2014ခုနှစ်မှာစီမံကိန်းကိုအပြည့်အဝအကောင့်ထဲမပေါ်နိုင်တာကြောင့်နောက်ထပ်5နှစ်ထပ်မံတည်တံ့တိုးထားပါတယ
်ကုမ္ပဏီသတင်းပေးပို့ထားတာဖြစ်ပါတယ်ခုခါမှာတော့မြန်မာနိုင်ငံကိုဒုက္ခတွေတွေပြန်ပို့နိုင်ရင်အကြောင်းတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စကြောင့်မြန်မာနိုင်ငံအပေါ်ကြားရောက်နေတဲ့နိုင်ငံတကာဖိအားတွေရော့ကျသွားနိုင်ဖို့နိုင်ငံတကာကျွမ်းကျင်သူပါဝင်တဲ့ဘက်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းတင်တယ်လို့ US Campaign for Burma ရဲ့အမှုဆောင်ဒါရိုက်တာဟောင်းဖြစ်တဲ့မြန်မာနိုင်ငံရေးလေလာသူဦးအောင်တင်းကပြောပါရယ်ရိုဟင်ဂျာတွေနဲ့ရခိုင်ပြည်နယ်တဲကလူနည်းစုအတိုင်းဝိုင်းတွေရဲ့လူခွင့်အခြေအနေကိုစောင့်ကြည့်နိုင်ခွင့်နဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့တောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်ကိုလူခွင့်ကောင်စီမှမနေ့ကချမှတ်ခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမြန်မာကိုယ်စားလှယ်ကဂျနီဗာမှာချက်ချင်းကန့်ကွက်ခဲ့ပါတယ်။ရခိုင်ပြည်ထောင်နယ်ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကဒီချက်တွေကိုအဓိကထားတောင်းဆိုနေချိန်မှာမြန်မာအစိုးရဘက်ကဘလို့တုံ့ပြန်သေးတယ်လဲဆိုတာကိုမက်ဆုမြတ်မွန်ကကိုအောင်တင်းကိုဆက်သွယ်မေးမြန်းထားတာမှာသူကခုလိုစပြောပါတယ်
။ပထမအချက်ပေါ်ပြန်ပြန်လာမဲ့လူတွေအတွက်လုံခြုံရေးစိတ်ချမှုတို့လူ့အခွင့်အရေးအားမခင်ရရှိဖို့ဆိုပြီးတော့ဟိုတောင်းဆိုတာရှိတာ။ဆိုတော့ဒီကဟာနဲ့ကျွန်တော်တို့ကကြည့်မယ်ဆိုရင်သဘာဝကျတဲ့စိတ်ပူပန်ပါဗျာကျွန်တော်တို့ကဒီဘက်ကဟိုပြန်လဲထွက်သွားတဲ့လူတွေသူ့လိုလိုထွက်သွားကြတယ်ပြီးတော့ပြန်လဲလက်ခံတယ်ပြန်လဲလက်ခံဖို့လည်းအဆင်သင့်ရှိတယ်သို့တော်လည်းဒီတစ်ခေါက်ကျတော့ဟိုတုန်းကလိုမျိုးကဲပြန်ဝင်လာကြဆိုပြီးပြန်လဲလက်ခံလည်းမရတော့ဘူးဗျာကျွန်တော်တို့ဘက်ကဒီပြန်ဝင်လာတဲ့လူတွေကိုစစ်ဆေးပြီးတော့တကယ်တော့နိုင်ငံသားဖြစ်တဲ့ဆိုလို့ရှိရင်ပြည်ကြဲအချက်လက်တွေအထောက်အထားကြီးမှန်ကန်တယ်ဆိုလို့ရှိရင်သူတို့နိုင်ငံသားဖြစ်ခွင့်ပေးရမယ်ပြောနိုင်ငံသားဖြစ်ခွင့်ပေးလို့ရှိတယ်ဒီကျန်တဲ့အတိုင်းပြည်ရဲ့တရားအနှံ့အပြားမှာသူတို့ဆက်လက်ဆောင်နေတယ်ခွင့်ပေးရမယ်ဒါကအဲ့လူတွေရဲ့လူမျိုးရေးစီးပွားရေးနိုင်ငံရေးအစအစပါပဲနောက်ဆုံးဒုံဂျုံကြီးအစအစကတောင်းစီနေရနိုင်တယ်အဲ့လိုတောင်းစီနေမှသာဒီတစ်ဖက်ကဟိုနိုင်ငံတကာရဲ့စိတ်ပူပန်မှုကျွန်တော်ကဖြေဖြောင်းနိုင်မှာပေါ့အခုကျွန်တော်နားလည်သလားဒီမြန်မာအစိုးရနဲ့ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံသားချုပ်ထားတဲ့စာချုပ်မှာဆိုလို့ရှိရင်လည်းဒီကုလသမဂ္ဂဒုက္ခသည်များအေဂျင်စီကိုဒီဒုက္ခသည်များပြန်လည်ဝင်ရောက်လာတဲ့ကိစ္စမှာပါဝင်ကူညီဖို့လက်ခံရဆိုတာပါတာကိုဆိုတော့ဒီလောက်တည်းလုံလောက်ပဲတင်ပါတယ်ဒီတဲ့ပုံလေးဟိုတည်တင်းဘုံဝင်ရောက်ပြီးတော့ဟိုဆက်ဖက်တာမျိုးတော့ကျွန်တော်ဘလူးနီးနဲ့မှလက်မခံသိဘူးပါဗျာဒုတိယချက်ကကျတော့ဒီစုံလဲစီနဲ့ပတ်သက်လို့ပေါ့အဲခုလောက်သမဂ္ဂဒုခွင့်ကောင်ဆယ်နဲ့ဆိုတော့ဒီ fact finding mission ပေါ့နော်ဒီအချက်လက်ရှာဖွေကော်မရှင်ဖွဲ့စည်းနေတာကြာပြီဒီဒီကျွန်တော်နိုင်ငံဝန်ခွင့်မပေးဘူးတစ်ဖက်မှာကျတော့ကျွန်တော်ကဒီနိုင်ငံတကာဆွဆွဲချက်တွေကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တရားလိုအပ်တာတော့အမှန်ပဲဗျာဒီကမြန်မာပြည်ထောင်စုနဲ့ပတ်သက်ပြီးကြံပေးမှုအတွက်ဟိုကော်ဖီအန်နန်ကောင်းဆောင်တဲ့ကော်မရှင်ဖွဲ့စည်းသလိုမျိုးပေါ့ကျွန်တော်တို့ကလည်းဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တရားကိုဖွဲ့စည်းပြီးတာဝန်ပေးဖို့လိုအပ်တယ်အဲကျွန်တော်အကြံပေးချင်တာကတော့ဒီအဲ့ဒီလိုနိုင်ငံတကာကော်မရှင်ကဒီလူ့ခွင့်အခြေခံစစ်ဆေးတာပုံပွဲနဲ့ဒီရခိုင်ပြည်နယ်ပြည်ထောင်စုရဲ့တကူလုံးကိုဒီရာဇဝတ်ဖြစ်ပွားရနေရာကြီးတစ်ခု ဖြစ်သတ်မှတ်ပြီးတော့ဒီရာဇမှုဖြစ်ပွားတဲ့နောက်မှာဒီရာဇမှုကြီးဘာကြောင့်ဖြစ်ပွားရလဲဆိုတာကိုစုံလင်းစစ်ဆေးတဲ့ဒီ forensic ခေါ်တာပဲနော်အမှုကင်းကိုတောက်ကြောင်ပြန်စစ်ဆေးတဲ့စစ်ဆေးမှုမျိုးလုပ်တာမျိုးတော့လုပ်နေတယ်ထင်တာပဲဒါကျွန်တော်အကြံပြုချက်ပါအဲ
့တော့အခုကိုအောင်တင်ပြောခဲ့သလိုမျိုးတကယ်တမ်းဒီလိုဗတ်မလိုက်ပဲနဲ့နိုင်ငံတကာကလည်းလက်ခံနိုင်လောက်တဲ့သူတွေပါဝင်တဲ့စုံလင်းစစ်ဆေးမှုအဖွဲ့ကြီးကိုလုပ်ဖို့ဆိုတာကအစိုးရအနေနဲ့ရောအဲ့လိုလုပ်ဖို့အတွက်မှာဟိုအခက်အခဲတွေရှိနိုင်တယ်လို့ရောတွန့်နိုင်လားရှင့
်ဒီစစ်ဆေးမှုကအစိုးရနဲ့တပ်မတော်နဲ့နှစ်ဖက်နှုတ်နှစ်ဖက်သဘောတူမှာတော့ဖြစ်မယ်ထင်ပါတယ်ဟိုရခိုင်ပြည်နယ်ပြည်ထောင်စုကိုပြည်နယ်ကော်မရှင်ဖွဲ့စည်းလို့မှကြတော့အစိုးရဥဆောင်မှုနဲ့အဖွဲ့စည်းလို့ရတယ်အဲ့ကော်ပြည်နယ်ကော်မရှင်ကလည်းဒီ hybrid ခေါ်တော့ဗျနိုင်ငံခြားသားပညာရှင်တွေပါတယ်ပြည်တွင်းကပညာရှင်တွေပါပြီးတော့လောလောလောလောဆီချခွင့်ရတယ်ဒါပေမဲ့အခုဒီရခိုင်ပြည်နယ်ပြည်ထောင်စုဒီအော်ဂိုလာ25နှစ်နောက်မှရှိတဲ့ပြည်ထောင်စုတွေကိုစုံစမ်းစစ်ဆေးမှုကြတော့အစိုးရအနေနဲ့တပ်မတော်နဲ့ဟိုသဘောတူညီမှုရှိဖို့လိုအပ်တာပေါ့
အခုလက်ရှိအခြေအနေမှာကြည့်လို့ရှိရင်ဒီနိုင်ငံတကာအတိုင်းအဝိုင်းကဒီမြန်မာနိုင်ငံပေါ်မှာဖိအားတဲ့အင်မတန်များနေတယ်ဥပမာမနေ့ကတော့လိုမျိုးကုလသမဂ္ဂလူ့ခွင့်ကောင်စီမှာအထူးဆွေးနွေးပွဲမြန်မာအရေးနဲ့ပတ်သက်ပြီးတော့လှုပ်ရတာမျိုးရှိတယ်နောက်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပဲဒီလုံခြုံရေးကောင်စီဥက္ကဋ္ဌကနေပြီးတော့မှကြေညာချက်ထုတ်ပြန်ထားတယ်ဆိုတော့အဲ့ထုတ်ပြန်ချက်အရဆိုလို့ရှိရင်လည်းဒီအပိုင်းတွင်းမှာပြန်ပြီးတော့ဒီကုလသမဂ္ဂတွင်းမှုချုပ်ကနေပြီးတော့ဒီလုံခြုံရေးကောင်စီကိုရခိုင်ခြေနေဖြစ်ပေါ်တိုးတက်မှုတွေကိုပြန်ပြီးတော့သူ briefing ပေးရမယ်ပေါ့လေဆိုတော့ဒီလိုမျိုးဟိုဖိအားတွေလည်းများနေတယ်နိုင်ငံတကာရဲ့အာရုံစိုက်မှုတွေလည်းတိတ်ပြီးတော့များနေတယ်ဆိုတော့ဒီဟာတွေကဒီတိထက်ပိုပြီးတော့အခြေအနေတွေဘယ်လောက်ထိဆိုးလာနိုင်တယ်လို့ရောတွက်လို့ရလဲ
ခုနိုင်ငံတကာဖိအားပေးမှုကကျွန်တော်ဟိုတုန်းထက်ကနေဆိုင်အများကြီးပြင်းနေကြပြင်းနေဆိုတော့ညာရေနှုန်းကတော့ဗျာထားပါတော့စီးပွားရေးပိတ်ဆို့မှုလည်းရှိနေတော့ဟိုချက်ချင်းသိတာတော့ပေါ့အခုကတော့စီးပွားရေးပိတ်ဆို့မှုတွေမရှိသေးတဲ့ကာကြတော့ဒီပြင်းထန်မှုဆိုတာချက်ချင်းမသိတာလေဟိုတိုင်းပြည်ကိုအချက်တကယ်ကြည့်အောင်တိတ်ခါကြတဲ့အဆင်လည်းရှိသေးတာပေါ့သို့တော်လည်းစီဝိုင်းပင်းစုံမှုလို့မျိုးစိုးရတဲ့ကျိုးဆက်တွေကနောက်ဆက်တွေလာနေတာပေါ့နော်။အမအစိုးရကတော့လူလူချင်းလှုပ်တာမဟုတ်တော့မှာပဲ။အဲမှာဒီရိုင်းဂျာတွေထောက်ခံပြီးလှုပ်ရှားတော့ရပ်ဖက်ဖို့တင်ရတဲ့ PR နဲ့တက်ဆိုင်ရာကွန်ကရစ်တွေကနေပြီးတော့ဥပဒေပြဋ္ဌာန်းပြီးတော့ဒီမှာဒီစီဝိုင်းပင်းစုံမှုတွေကပြီးရှေ့မှာဇက်တဲ့ဇက်တဲ့ရှိလာနေတာပေါ့။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမလုပ်ဖို့အတွက်တက်ဆိုင်ရာကုမ္ပဏီတွေတားမြစ်တာတွေမြန်မာနိုင်ငံကနေပြီးတော့ဟိုထွက်ဖို့အတွက်ကုမ္ပဏီတွေကို PR ပေးတာတွေမြန်မာပြည်ကထုတ်တဲ့ PC တွေကိုမဝယ်ဖို့အတင်းသွင်းမှုအတွက်နိုင်ငံတကာအစိုးရတွေကိုဖိအားပေးတယ်။ဒါရက်ဇက်ထိုက်ဇက်ထိုက်ဖြစ်လာနိုင်တဲ့အသားအနာတွေပေါ့။ဆိုတော့ကျွန်တော်တို့ကဒါကြောင့်မလို့နိုင်ငံကဖိအားပေးမှုတွေကဘာမှအရေးမကြီးပါဘူးဆိုတော့ကိုယ့်ကိုယ်ဟန်ဆောင်နေလို့မရပါဘူး။တကယ်လို့ဟန်ဆောင်တဲ့ဆိုလို့ရှိရင်ဒါကအမှန်တရားကိုပြချာနားမလည်လို့ပဲဖြစ်နေတယ်။ဒီတစ်ခေါက်ပုံဆိုတာကဒီအခုဒီတစ်ခေါက်ကရိုင်းဂျာအတိုင်းအဝန်းကျတော့ဆိုတော့နည်းနည်းကြီးမားတဲ့ဟိုနိုင်ငံအမျက်တွေရနေကြအောင်။နိုင်ငံအမျက်တွေရတဲ့အခါကျဒီအမျက်တွေကိုဒီတစ်ခါမှသူတို့မရှိတဲ့ပြင်နိုင်ငံကထောက်ခံမှုတွေသုံးပြီးတော့သူတို့ကဒီတစ်ခေါက်တကယ်ကျူးစားတာကြတော့ပြန်မဝင်ရအောင်လည်းမကဘူးနိုင်ငံသားလည်းပြန်မယ်လူမျိုးစုတွေပြန်မပြောင်းမယ်ဆိုရယ်အဲ့ဒီတော့သူတို့ကဟိုရည်ရွယ်ချက်ထားတဲ့သဘောရှိတယ်ဒါကြောင့်မို့ကျွန်တော်ကဒီဘက်ကကျွန်တော်တို့ဆူရနေလဲဂူဘာရယာပြတ်သားတယ်မို့တခုချဝင်လို့အဲ့ဒါပါလဲဆိုတော့ပြန်မနာတယ်လို့လက်ခံမယ်နိုင်ငံသားဖြစ်ခွင့်ရှိရတယ်လို့နိုင်ငံသားဖြစ်ခွင့်ပြီးမယ်တိုးတိုးလဲတိုင်းရင်းသားလူမျိုးစုဖြစ်ခွင့်တော့ဘယ်တော့မှမပြီးနိုင်ဘူးဆိုတာမျိုးပေါ့ဒါအဲ့ဒါမျိုးရှင်းလင်းပြတ်သားတာနဲ့ဟိုအခုလည်းဆာပြီးတော့ဂူဘာရတခုချမှထားဖို့လိုပါတယ်
ဝန်ဒီကိုမဆုမြတ်မုံကဆက်သွယ်မေးမြန်းထားတာပါအခုတဆက်ထဲမှာပဲရိုဟင်ဂျာအရေးအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်မဲ့အကြောင်းတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမှုစစ်နွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့အကြောင်းဝေဖန်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှာဒီသတင်းပတ်ထဲမှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အကြံဖတ်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေချမှတ်တာအပါအဝင်လက်ရှိပြဿနာကိုရပ်တန့်ဖို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကဘာတွေကြိုးပမ်းဆောင်ရွက်နေကြလဲဆိုတာကို VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂစ်ဆန်ရဲ့သတင်းကိုမက်ခီဘီထွေကပြပြပေးပါလိမ့်မယ
်မတရားပြုကျင့်တာတပ်ဖြတ်ခံရတာတွေနဲ့အတူလူထောင်ပေါင်းများစွာအိုးအိမ်လဲခဲ့ရတဲ့အခြေအနေကိုအမေရိကန်လွှတ်တော်မှတ်တူကအခုလိုသုံးလုံးပြောပါတယ်လူမျိုးတုံးတပ်ဖြတ်မှုပါပဲလို့ Texas ပြည်နယ် Republican အလို့တော်အမတ် Will Hart ပြောသွားတာပါအလို့တော်နိုင်ငံသားကြီးရာကော်မတီဥက္ကဋ္ဌ Advice ကလည်းအခုလိုပြောပါတယ
် 600,000 Rohingya people driven from their homes in recent months forced to cross the border
ကြာကြီးလာပိုင်းတွေအတွင်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနှစ်ဆက်ဖြတ်ကျော်ထွက်ပြေးခဲ့ကြရပါတယ်။ယာနဲ့ချီတပ်ဖြတ်ခံခဲ့ရပြီးတော့ကြေးရွာပေါင်း200ထက်မနည်းမိရှုဖြတ်ရှိခံခဲ့ရပါတယ်။ဘေးလွတ်ရာထွက်ပြေးဖို့ကြိုးစားကြတဲ့ဒုက္ခသည်တွေထိခိုက်သေးကြအောင်လို့ဘင်္ဂလားဒေ့ရှ်နဲ့နှစ်ဆက်မြန်မာနိုင်ငံဘက်ခြားမှာမြေမြုံပိုင်းတွေကိုလည်းချထားပါသေးတယ်။ရိုဟင်ဂျာတွေအပေါ်မှာမတရားပြုကျင့်တဲ့အကြောင်းတွေတခြားနိလန်ဘောင်းစုံနဲ့အကြမ်းဖက်တဲ့သတင်းတွေအများကြီးရှိပါတယ်
။ဒီဖြစ်ရပ်ကကမ္ဘာတဝန်းတက်ရောက်မှုတွေဖြစ်စေတယ်လို့လည်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Advice ကပြောပါတယ်
။ This is a moral issue and a national security issue.
ဒါကကျင်းဝဆိုင်ရာကိစ္စအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စပါ။ကမ္ဘာကြီးပေါ်မှာဒီနေရာမှာအဆွေးရောက်မှုနဲ့မတည်ငြိမ်မှုတွေကြီးထွားလာတဲ့အခါဘယ်သူ့အတွက်မှလုံခြုံမှုမရှိစေပါဘူး။
ဒီပြဿနာကိုဖိအားပေးကင်တွယ်ဖို့လွှတ်တော်မှာပါတီကြီးနှစ်ယောက်စလုံးကခိုင်မာထောက်ခံကြပေမဲ့သမ္မတထရမ့်အစိုးရရဲ့မူဝါဒတွေကဒုက္ခသည်6သိန်းလောက်ကိုကူညီဖို့အတွက်ကြိုးပမ်းမှုတွေကိုအားမပေးဘူးလို့ဒီမိုကရက်လွှတ်တော်အမတ်အီလီယိုအန်ဂယ်ကပြောပါတယ်
။ This is more than 10 times the number of refugees the administration will allow into the United States this year.
ဒီရေအတွက်ဟာဒီနှစ်ထဲအမေရိကန်ပြည်အောင်စုကိုအခြေချနေထိုင်ခွင့်ပြုမယ်ဒုက္ခသည်ရေအတွက်ထဲဆယ်စားကျော်ပိုများပါတယ်။တမိုင်းမှာဆိုးရွားဆုံးကမ္ဘာဒုက္ခသည်အကျပ်တဲကြုံနေရတဲ့အချိန်ရွှေပြောင်းနေထိုင်မှုတွေနဲ့ဆိုင်တဲ့ကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေမှာအမေရိကန်ပြည်အောင်စုရဲ့ပါဝင်မှုကိုဒီအစိုးရလက်ထက်မှာပဲအဆုံးသတ်ခဲ့တာပါ။ကျွန်တော်တို့အတွက်ဒါတိတ်ဆက်စရာကောင်းပါတယ်။ဒီထက်ပိုပြီးအများကြီးလှုပ်ဆောင်တင်တာပါ။
မြန်မာစစ်တပ်ဘော်စီးပွားရေးအရာပြင်ပထားအရေးယူမှုတွေချမှတ်ဖို့အထက်နယ်အောက်လွှတ်တော်နှစ်ရက်စလုံးမှာဥပဒေကြမ်းတွေရှိနေတဲ့အကြောင်းဒီမိုကရက်လွှတ်တော်အမတ်ဂျိုးခရော်လီကပြောပါတယ
် The United States certainly cannot solve every problem in the world but there are some things that we can and that we must do
အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကပြဿနာတိုင်းကိုလိုက်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တို့တန်နိုင်တဲ့လုပ်ကိုလုပ်ရမယ့်ကိစ္စတချို့ရှိပါတယ်မြန်မာနိုင်ငံအတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေကြတဲ့သူတွေပေါ်တန်ကပိတ်ဆို့အရေးယူတာပြီးကျွန်တော်တို့လုပ်ကိုလုပ်ရပါမယ
် Republican လွှတ်တော်မက်စတီဗ်ချာဘော့ကတော့ဒုက္ခသည်တွေအတွက်အကူအညီတွေပေးသွားဖို့အလေးထားပြောဆိုခဲ့ပါတယ
် And the goal here is to get those that have been displaced and in general have gone to Bangladesh
ဥယျာဉ်ဆုံးခွာထွက်ပြေးခဲ့ရသူတွေကိုကူညီပေးနိုင်ဖို့ကအဓိကရည်ရွယ်ချက်ပါစစ်တပ်ကအိမ်တွေအများအပြားကိုမိရှို့ဖျက်ဆီးပစ်လိုက်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရသူတွေမြန်မာနိုင်ငံကသူတို့နေရစီပြန်နိုင်အောင်လှုပ်ပေးရပါမယ်အဲ့ဒီအခါစီးပွားရေးရဖုံမျိုးတိုးတက်အောင်လုပ်ရမယ့်အခြေအနေတွေအများကြီးလိုအပ်ပါလိမ့်မယ်
။အကူအညီတွေအရေးကြီးလိုအပ်နေတဲ့ဆိုတာကိုကွန်ဂရက်လွှတ်တော်ကနားလည်ထားပါတယ
်။
အကူအညီတွေအများကြီးချက်ချင်းလိုအပ်နေတာပါ။ဒါကအချိန်ဆွဲနေလို့မရပါဘူး
။ဒါပေမဲ့လည်း2019ခုနှစ်ကုန်ဆုံးကနေအချိန်အစိုးရဘတ်ဂျက်အသုံးစိတ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့လွှတ်တော်ခေါင်းဆောင်ပိုင်းတွေလုံ့ပန်းနေရတာနဲ့အမျှမြန်မာရေးမူကြမ်းကတော့ရှင်းနှစ်လောက်မှပဲချမှတ်နိုင်ပွဲရှိပါရဲ့ရှင်
။ Mac Computer တင်ဆက်ထားတာပါ။ VOA ကနေဗော်ဒူးနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American ညဘက်9:00နာရီ10:00မြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြစံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရွေကိုလည်းနှာစင်ကြဖို့ရှိပါတယ်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကောင်းလည်ဦးကကြီးညာပေးပါမယ်ရှင
်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုပြီးတယ်လီဗီစမှာရှိနေတဲ့တန်ယုံကိုလည်းပြောင်းရွှေ့မဲ့စီစဉ်တရားကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကြီးညာဖို့ရှိနေပါတယ်။ပုံရံမင်းကြီးဖရန်စစ်ကတော့အစီအစဉ်ပေါ်အလွန်မင်းစိုးရင်ကြောင့်ပြောဆိုလိုက်တယ်လို့တူရကီနိုင်ငံကတော့အစီအစဉ်ကိုတုံ့ပြန်ရေးဆွေးနွေးဖို့အစ္စလမ်ပူးပေါင်းဆောင်ရေးအဖွဲ့ OIC ကိုအစည်းအဝေးခေါ်ယူဖို့တိုက်တွန်းလိုက်ပါတယ်။ပြည်ထောင်စုအမေရိကန်သမ္မတယူကော့ဘွန်မှာရုရှားရဲ့ဂျာဝန်စုဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောင်လိုင်းကော်မတီရှင်းမောက်သမ္မတဒေါ်နယ်ထရန့်ရဲ့တားပြစ်သူထရန့်ဂျူနီယာဒီကနေ့တကပိတ်ထွက်ဆိုဖို့စီစဉ်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတဲ့ထက်လွှတ်တော်တကပိတ်ချမ်းနာပွဲအတွင်းမှာတော့ဖခင်ဖြစ်သူရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်မှုမရှိတဲ့အကြောင်းထွက်ဆိုထားပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုလုံခြံတက်ခတ်ဖို့ဆွဆွဲချက်နဲ့ဖမ်းဆီးရေးယူထားတဲ့လူငယ်နှုန်းကိုဒီကနေ့လန်ဒန်တရားရုံးမှာရုံးထုတ်ဖို့စီစဉ်ထားပါတယ်။ဘရစ်ရှားအာဏာပိုင်ကတော့လူငယ်နှုန်းကဝန်ကြီးချုပ်ရုံးရှိတဲ့ဒေါင်းနလန်ကလူညွန်ရေးကိတ္တကားတွေကိုပုံခွက်တက်ခတ်ပြီးတဲ့နောက်ရုံးထဲကိုအတင်းဝင်ရောက်ဆင်းနေပြီးဝန်ကြီးချုပ်ကိုဓာတ်နဲ့တက်ခတ်ဖို့ကြံစီထားတဲ့အကြောင်းဆွဆွဲခံထားရတာပါ။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်တရချမှတ်လိုက်တာအခြေအနေကိုပုံမှန်ရှုပ်ထွေးအောင်လုပ်ရရောက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာအခြေအနေကိုကုစားရမှာဖြစ်ဖြစ်ပြဿနာကိုဖြေရှင်းရမှာဖြစ်ဖြစ်အထောက်အကူမဖြစ်စေတဲ့အပြင်အခြေအနေကိုပုံမှန်ရှုပ်ထွေးစေပြီးဒုက္ခသည်တွေပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်ပေါ်မှာလည်းအနုလက္ခဏာဆောင်တဲ့ရိုက်ခတ်မှုတွေသာရှိနေတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပဲပြောဆိုလိုက်တာပါ
။တရင်ချစ်ချုပ်ကိုကိုအောင်လင်းကကြီးညာပေးကြတာပါဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Larry Bronco ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.55 MHz တိတူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရုပ်မြင်သံကြားစီစဉ်တွေကိုလည်းညနေ9:00မှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်သောတာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.